American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ရုပ်ပြည်သူသမရနိုင်ငံအနေနဲ့သူ့ရဲ့ရာဇဝတ်လုပ်ရက်တွေအနိုင်ကျင့်တဲ့လုပ်ရက်တွေနဲ့ရုပ်မာတဲ့လုပ်ရက်တွေကိုရပ်တန့်ဖို့အမေရိကန်ပြည်ထောင်စုကနှစ်အတော်ကြာမြင့်တာရက်ခံခဲ့ပါတယ်။ဒီအဆိုရဘက်ကအဲ့ဒီတောင်းဆိုချက်ကိုနှစ်ပေါင်းများစွာလိုက်နာဆောင်ရွက်ပေးခဲ့ခြင်းမရှိပါဘူး။အဲ့ဒီတောင်းဆိုချက်ကိုလိုက်နာခြင်းမရှိတဲ့အတွက်ရော Texas ပြည်နယ် Houston မြို့အနီးဝန်းကျင်မှာရှိတဲ့သုတေသနဌာနတွေကဆေးဘက်ဆိုင်ရာသုတေသနတွေကိုတရားမဝင်ခိုးယူတာအဲ့ဒီအနီးဝန်းကျင်မှာရှိတဲ့ဗမောက္ခတွေနဲ့ဗသာရဆိုင်ရာကျွမ်းကျင်သူ50ကျော်အနေနဲ့သူတို့မှာရှိထားတဲ့သုတေသနအချက်အလက်တွေတရုတ်သုတေသနဌာနတွေကိုလွှဲပြောင်းပေးဖို့တောင်းဆိုတာတရုတ်ဆိုရကနိုင်ငံရေးပြိုင်ဘက်တွေလို့သတ်မှတ်ထားတဲ့အမေရိကန်နိုင်ငံသားတရုတ်လူမျိုးတွေအနေနဲ့ပြည်မာကြီးကိုပြန်လာဖို့ဖိအားပေးလှုံ့ဆော်တာတွေကြောင့် Houston မြို့မှာရှိတဲ့တရုတ်ကောင်စင်ဝင်ယုံကိုပိတ်ပစ်လိုက်ပါတယ် Houston မြို့မှာရှိတဲ့တရုတ်ကောင်စင်ဝင်ယုံဟာတပ်တမအဖွဲ့အစည်းတစ်ခုအနေနဲ့အမေရိကန်ကတီးခံခွင့်လွှတ်ပေးနိုင်တဲ့လုပ်ပိုင်ခွင့်ကိုကျော်လွန်လှုံ့ဆော်နေပါတယ် Houston မြို့ကတရုတ်ကောင်စင်ဝင်ယုံကိုပိတ်ခိုင်းလိုက်ခြင်းဟာတရုတ်ကွန်မြူနတီပါတီရဲ့ရံမှုတဲ့လောရက်တွေအပေါ်အမေရိကန်အစိုးရကတံပြန်ဆောင်ရွက်တဲ့နောက်ဆုံးလောရက်တွေကတစ်ခုဖြစ်ပါတယ်အမေရိကန်ရဲ့လွတ်လပ်ပြီးပွင့်လင်းတဲ့လူမှုအသံဝိုင်းကိုတရုတ်တို့ကနှစ်ပေါင်းများစွာအခွင့်ကောင်းယူလှုပ်ဆောင်ခဲ့ပေမဲ့အမေရိကန်တန်တမာနေကိုတော့အလားတူတုံ့ပြန်မှုမျိုးပြုလုပ်ခွင့်မပေးခဲ့ပါဘူး။ဒါပေမဲ့သူတို့ကိုလက်တင်ခံကြိုဆိုထားတဲ့နိုင်ငံတွေပေါ်တရုတ်တို့ကအခွင့်ကောင်းယူနေတာအမေရိကန်တစ်ခုတည်းတော့မဟုတ်ပါဘူး။တကယ်တော့ညာနာမူပိုင်ခွင့်ကိုခွင့်ယူခြင်းဟာတစ်ကမ္ဘာလုံးကိုချင်းချောက်နေတဲ့အန္တရာယ်ဖြစ်ပါတယ်။အမေရိကန်၊ဩစတြေးလျ၊ဘယ်လ်ဂျီယမ်၊ဂျာမနီ၊ဂျပန်၊လစ်သူအေးနီးယား၊နယ်သာလန်၊စပိန်၊တောင်ကိုရီးယားဆွေဒင်နဲ့ United Kingdom တို့ကအဆင့်မြင့်နည်းပညာအသုံးပြုတဲ့ကုမ္ပဏီတွေထံကနေ10နှစ်ကြာလောက် hacking လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မကြသေးခင်ကအမေရိကန်တရားရေးဌာနက Lee Xiao Yu နဲ့ Dong Xia Zero နှစ်ဦးအပေါ်ဆွဲချက်17ချက်တင်ခဲ့ပါတယ်။ဆွဲချက်အသစ်တစ်ခုထွက်လာတိုင်းတရုတ်ကွန်မြူနတီပါတီဟာသူ့ရဲ့စီးပွားရေးနဲ့တန်တမာဆက်ဆံရေးမှာအသာစီးရဖို့ကဘာတဝမ်းတရားမဝင်တဲ့လုပ်ရက်တွေတိတ်တိတ်ပုံလုပ်ရက်တွေအကြက်ကင်နာတွေနဲ့အကျင့်ပြတ်ချစားတဲ့လုပ်ရက်တွေကိုဘလို့လှုပ်ဆောင်နေတယ်ဆိုတာပေါ်လွင်လာနေပါတယ်တရုတ်ပြည်သူသမ္မတနိုင်ငံအပေါ်အမေရိကန်နိုင်ငံရဲ့ဌာနကမကြသေးခင်ကချမှတ်ခဲ့တဲ့လှုပ်ဆောင်မှုတွေဟာတရုတ်အမေရိကန်ဆက်ဆံရေးမှာမျှတမှုအပြန်အလှန်လေးစားမှုစတဲ့အခြေခံအုတ်မြစ်ကောင်းတွေရှိလာရေးအတွက်လှုပ်ဆောင်ခြင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအတွင်းမှာတရုတ်ကွန်မြူနတီပါတီရဲ့လှုပ်ဆောင်မှုတွေဟာလက်ခံနိုင်စရာမရှိတော့တဲ့အတွက်တော်လောက်ပြီလို့သမ္မတထရန့်ကလည်းပြောခဲ့ပါတယ်နိုင်ငံရေးဝန်ကြီးမိုက်ပွန်ပေယိုကလည်းမကြသေးခင်ကဥရောပတိုက်ကိုသွားခဲ့တဲ့ခီးစဉ်အတွင်းဒီကိစ္စကိုပြောကြားခဲ့ပါတယ်တရုတ်ကွန်မြူနတီပါတီအနေနဲ့ဘလို့ပြုမှုလှုပ်ဆောင်တဲ့နယ်ဆိုတဲ့မျှော်လင့်ချက်တွေကိုကျွန်တော်တို့ဘက်ကချမှတ်နေတာပါသူတို့ဘက်ကအဲ့ဒါကိုလိုက်နာခြင်းမရှိရင်အမေရိကန်ပြည်သူတွေအပါအဝင်လုံခြုံရေးအမျိုးသားအကျိုးစီးပွားတိုင်းပြည်စီးပွားရေးနဲ့အလုပ်ကိုင်တွေကိုအကာအကွယ်ပေးဖို့အတွက်ကျွန်တော်တို့ဘက်ကလှုပ်တင်တာကိုလုပ်ရပါလိမ့်မယ်လို့ဝန်ကြီးပွန်ပေယိုကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။